အရှိတောင်အရှာအတင်အာဆီယံဒေတာရင်းဖိုရမ်မှာတော့ဒေတာရင်းပေါ်ပေါက်လာနိုင်တဲ့ပြည်ပခါတွေကိုကြိုတင်အသိပေးကာကွယ်နိုင်ရေးအဓိကထားဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံအတွင်းကလက်နက်ကင်ပြည်ပခါတွေနောက်ရခိုင်ဒေတာဘက်ကအကြမ်းဖက်တိုက်ခိုက်မှုတွေပေါ်ဆွေးနွေးခဲ့ကြသလိုဒေတာရင်းနိုင်ငံတွေရဲ့ပြည်ပခါကြိုတင်အသိပေးကာကွယ်ရေးစနစ်တွေလုံခြုံရေးလှုပ်ဟန်တွေကိုလည်းဆွေးနွေးခဲ့ကြတာပါမတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
ပေါ်ပေါက်လာနိုင်တဲ့ပြိပခတွေကိုကြိုတင်အသိပေးခြင်းတန်တမန်ကြီးအရာကြိုတင်ကာကွယ်တဲ့နည်းလမ်းတွေနဲ့အတွေ့အကြုံတွေကိုအရှိတောင်အာရှနိုင်ငံများအသင်းအာဆီယံဒေသဆိုင်ရာဖိုရမ်အဖွဲ့ဝင်နိုင်ငံ28နိုင်ငံကကိုယ်စားလှယ်တွေကျွမ်းကျင်ပညာရှင်တွေရန်ကုန်မြို့မှာ၃ရက်ကြာဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံရဲ့ပြိပခကြိုတင်အသိပေးကာကွယ်ခြင်းဆိုင်ရာရန်တရာတိစောက်ထားတဲ့အကြောင်းကိုလည်းဆွေးနွေးခဲ့တာပါအာဆီယံဖိုရမ်မှာဥဆောင်ဆွေးနွေးခဲ့သူတူဖြစ်တဲ့လုံခြုံရေးဆိုင်ရာကျွမ်းကျင်သူဦးမင်းစောဦးကခုလိုပြောပါတယ်
။ဒီ2012ကနေပြီးတော့ဒေတာတွေစုပြီးတော့ဒီ Township Conflict Indexing System တို့ဒီဆောက်တာရှိတယ်။အဲ့ဒါပါလဲတော့ဒီမြို့နယ်တစ်ခုချင်းစီမှာရှိတဲ့ဒီပြိပခအခြေအနေတွေပေါ့နော် TCMS ပေါ့နော် Township Based Conflict Monitoring System ဆိုပြီးကျွန်တော်တို့ဒီဆောက်လိုက်တာရှိတယ်။ဒါကတော့ကျွန်တော်တို့ဒီမြို့နယ်တွေတစ်ခုချင်းစီမှာပြိပခအခြေအနေတွေဘလို့ရှိလဲပြိပခအခြေအနေတွေဘလို့ရှိလဲပြဿနာတွေကပိုကြီးနိုင်လားပြဿနာတွေပိုငယ်သွားနိုင်လားအဲပြဿနာတွေကဘယ်ဥတီနေလဲစသဖြင့်ပေါ့နော်ဒီလိုမျိုးကျွန်တော်သုံးသပ်လို့ရတဲ့စနစ်တစ်ခုကိုကျွန်တော်တို့လည်းအခုတည်ဆောက်တာရှိတယ်ပေါ့နော်အဲ့တော့အားဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်ဘက်ကလည်း presentation လုပ်တယ်မြန်မာပြည်မှာလည်းဒီလိုစနစ်မျိုးတွေကျွန်တော်တို့လုပ်ဖို့တကြိုးစားနေဆိုတဲ့ကိစ္စအောင်လေ
မြန်မာနိုင်ငံတွင်းကလက်နက်ကင်ပြိပခတွေနောက်ရခိုင်ဒေသတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးလဲဖိုရမ်မှာဆွေးနွေးခဲ့ကြပါတယ်ဥဆောင်ဆွေးနွေးသူတူဖြစ်တဲ့ဦးမင်းစောဦးကအခုလိုပြောပါတယ
်ခုကျွန်တော်တို့မြန်မာပြည်နဲ့ပတ်သက်လို့ရှင်တော့ဒီအိမ်အိမ်ကြီးနိုင်ငံတွေကတော့ဒီမှာရှိတဲ့လက်နက်ကိုင်ပြိပခါပေါ့နော်အခုဖြစ်နေတဲ့ဟာတွေတော့သူစိတ်ဝင်စားတာရှိပါတယ်အဲနောက်တစ်ခုကဒီရခိုင်ဘက်ကဒီအခုဒီလက်နက်ကိုင်တိုက်ခိုက်မှုတွေပေါ့နော်ဒီမွတ်စလင်အုပ်စုတွေအစိုးရအုပ်စုတွေလက်နက်ကိုင်တိုက်ခိုက်မှုတွေရှိလာတဲ့အခါမှာလည်းအဲ့လိုတော့ဒီနိုင်ငံတကာလည်းအထူးသဖြင့်ဒီပတ်ဝန်းကျင်နိုင်ငံတွေနဲ့ကျွန်တော်မြန်မာနိုင်ငံနဲ့အင်္ဂလိပ်ချင်းမဟုတ်ပေမဲ့ဟိုဒီဖြစ်စဉ်တွေအရဆက်ဆက်တဲ့နိုင်ငံတွေရှိလို့မှာဖိလစ်ပင်းလိုဟာမျိုးမလေးရှားတို့အင်ဒိုနီးရှားတို့သူတို့တွေရတဲ့အမှုတွေစိတ်ဝင်စားမှုတွေရှိပါတယ်။အဲ့တော့ခြုံပြောရမယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာဖြစ်နေတဲ့ဒီလက်နက်ကိုင်ပြိပခါနဲ့ပတ်သက်တဲ့ကိစ္စရရကူတော့ဒီအာဆီယံနိုင်ငံကြားထဲမှာတော့ဒါစိတ်ဝင်စားမှုရှိကြပါတယ်။
ဒေတာရင်းဖိုရမ်ဆွေးနွေးပွဲမှာတော့အဓိကအဖြစ်လူမှုအတိုင်းဝိုင်းနောက်လူမှုဆက်ဆံရေးကွန်ရက်တွေမီဒီယာတွေကိုအခြေခံပြီးဒေတာတွင်းမှာဖြစ်လာနိုင်ခြေရှိနေတဲ့ပြိပခတွေကိုကြိုတင်ခန့်မှန်းအသိပေးကာကွယ်တဲ့လုံခြုံရေးဟန်တွေကိုဆွေးနွေးကြတာဖြစ်ပါတယ်။ထောက်လှမ်းရေးအချက်အလက်တွေအပေါ်အခြေခံတဲ့အကြမ်းဖက်ဝါရဇဲတိုက်ခိုက်မှုတွေကြိုတင်ကာကွယ်ရေးနဲ့ပတ်သက်လို့လည်းအနေငယ်ဆွေးနွေးခဲ့ပါတယ်။ဒေတာရင်းပြိပခကြိုတင်ကာကွယ်ရေးဆိုင်ရာစနစ်တွေကြဲကြဲပြန့်ပြန့်မရှိသေးပေမဲ့လက်တွေ့ကျင့်သုံးနေတဲ့နိုင်ငံတွေရှိနေပြီးဒီအတွေ့အကြုံတွေကိုလည်းလုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေတာဝန်ရှိသူတွေဆွေးနွေးခဲ့ကြပါတယ
်။ Thai မှာဆိုလို့ရှိရင်ဒီအားလေးဝိုင်းနံပါတ်တွေသူတို့လုပ်ထားတယ်ရှိတယ်။ဟို Thai မှာဥပမာဒီတဲ့ Deep South Wash ပေါ့နော်ဒီတောင်ပိုင်းနဲ့ပတ်သက်ပြီးတော့လုပ်ထားတဲ့စနစ်တွေရှိတယ်။ဖိလစ်ပင်းမှာဆိုလည်းအလားတူမျိုးပေါ့နော်အဲလူမျိုးတွေရှိတယ်။အဓိကတော့အာလီဝန်နဲ့ပတ်သက်လို့ရှင်တော့ဟိုကျွန်တော်တို့အာဆီယံအတွင်းမှာကတော့ဒီလောက် advance တော့မဖြစ်သေးဘူးပေါ့နော်အာဆီယံမှာတော့ဒီ idea ကတော့ရှိနေပြီတချို့တိုင်းပြည်တွေမှာလည်းသူ့အနေနဲ့သူတော့လုပ်နေကြတော့ရှိပါတယ
်ရန်ကုန်မြို့မှာ၃ရက်ကြာပြုလုပ်ခဲ့တဲ့အာဆီယံဖိုရမ်ကိုတော့မြန်မာဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကပူးရဲဥက္ကဋ္ဌတွေအဖြစ်ဆောင်ရွက်နေတာပါလုံခြုံရေးဆိုင်ရာထိပါနိုင်မှုတွေကိုရှော့ချနိုင်ရေးနိုင်ငံမျိုးစုံရဲ့မတူကွဲပြားတဲ့အမြင်တွေကိုဆွေးနွေးညှိနှိုင်းဖို့အတွက်1994ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့အာဆီယံဒေတာရင်းဖိုရမ် ERF မှာတော့အာဆီယံအဖွဲ့ဝင်10နိုင်ငံအပြင်အမေရိကန်တရုတ်ကနေဒါဩစတြေးလျနောက်အာရှပစိဖိတ်ဒေတာရင်းနိုင်ငံတွေနဲ့အတူနိုင်ငံပေါင်း28နိုင်ငံတို့အဖွဲ့ဝင်အဖြစ်ပါဝင်နေတာဖြစ်ပါတယ်